ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာကျမ်းတော်နယ်ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အကြားစီးရေးတင်းမာမှုတွေကြောင့်ဒေသခံတွေဆက်လက်ထွက်ပြေးနေသလိုရွေးကောက်ပွဲထိခိုက်မှာကိုစိုးရိမ်တာတွေလည်းရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါကြောင်မဲမျိုးနယ်အတွင်းတိုက်ပွဲဖြစ်ပွားတာဟာတီတောင်စုကာလာမကြီးရဲ့တောင်ပယ်ချမ်းမှာဖြစ်ပွားနေပြီးကျေးရွာအတော်များများကဒေသခံတွေဟာဘေးလွတ်ရာဖုန်ကြီးကျောင်းတွေမှာတွားရောက်ခိုးလုံနေကြတာပါလက်ရှိစီးရီးကင်းမာနေတဲ့အခြေအနေနဲ့စစ်ဆောင်တွေတိုးမြင့်လာတဲ့အခြေအနေကိုစစ်ဆောင်စခန်းတွေကိုတွားရောက်ကူညီနေတဲ့ကမ်းလင့်လယ်မြေပရာဟိတအဖွဲ့နောင်ပင်ရဲ့အတွင်ရင်မှုဦးဆိုင်နေအောင်က VOA ကိုအခုလိုပြောပါတယ
်သူရေ3000ကျော်သွားပြီဒီနေ့စစ်ဆောင်တစ်ခုတိုးတယ်လေအဲဒီကွေမှာကျွန်တော်တို့ပုံဦးတွေကတော့စစ်ဆောင်နေရှိနေတဲ့တိရတော့ဤဇန်နဝါရီနကူမူလဖြစ်တဲ့အဲခံခိုင်းတောင်ထိပ်ဆက်ပဲအတက်တွေကလည်းအဲ့ဘက်ကိုရောက်သွားပြီဆိုတော့အဲ့အပေါ်မှာတော့တော့ရှုပ်နေတာပေါ့အဲ့ကဒီနေ့အဲ့ဒါပဲလေခံခိုင်းအဲ့ဟိုဟိုက်ကွီစစ်ဆောင်စခန်းတိုးရဲဆိုတော့အဲ့အပေါ်ဘက်ကအနားအောင်နားချံဆိုတော့အဲ့ကစစ်ဆောင်တွေပြေးလာကျွန်တော်တို့လည်းလမ်းမှာပဲတွေ့တာတော့လေးလုံးတိုးတွေဒေါ်လာကြီးတွေနဲ့ပြေးလာကြတာပေါ့ဗျာ
ကြတာပရင်းနေ့အထိတော့ပရာဟိတအသင်းတွေအလူရှင်တွေကူညီပေးတာကြောင့်စစ်နဲ့ရိခါပိုင်းမှာအတန်းအသင့်အဆင်ပြေးနေပေမဲ့ကိုဗစ်ကာကွယ်ရေးအတွက်နှာခေါင်းစည်းဆက်ပြားလက်ဆေးရည်စီးဝါးနဲ့အမျိုးသမီးလားစင်သုံးပစ္စည်းတွေလိုအပ်နေတယ်လို့လူဦးရေများပြားတာကြောင့်အင်နာတွေလည်းလိုအပ်နေတယ်လို့ပြောပါတယ်ဒီကနေ့မနေ့မှာတော့ပရာဟိတအဖွဲ့တွေအစိုးရမဟုတ်တဲ့အဖွဲ့တွေစုစုပေါင်း10ဘွဲလောက်ဟာစစ်ဆောင်စခန်းတွေရှိရာကိုတွားရောက်ခဲ့ပါတယ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနကစစ်ဆောင်တွေအတွက်လိုအပ်တဲ့စားနပ်ရိက္ခာကိုအဓိကထောက်ပံ့ပေးနေကြောင်းဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကြောင်မဲခရိုင်ရဲ့ခရိုင်ဦးစီးမှုဦးသိန်းဝင်းထွတ်ကပြောပါတယ်
တော်တယ်လည်းတော့သောင်းနေရတယ်ကျွန်တော်တို့ဆိုင်ရခါဖို့ကျွန်တော်တော့၆ပတ်တာလေတွိုင်းလာကြီးကအချင်းမကြည့်တဲ့တကြကျွန်တော်အစားကြီးဖွဲ့နေကျွန်တော်ဆိုင်ကြည့်လို့တေဖို့ဟိုတာလုပ်နေပါလေသူတို့ကအန်ဒူလန့်ကားနဲ့ဆိုတော့တစ်ခါသွားရင်သူတို့ကတေဘိုင်း၅ဘိုင်းလောက်ပဲကားတာဆိုလေကျွန်တော်အဝေးစားတွေကိုလည်းနောက်ပိုင်း၆ဘိုင်းလို့ရှိရသူကယ်ဆယ်ပစ္စည်းဆယ်မျိုးပေါ့နော်ဟုတ်
လက်ရှိကောက်ယူထားတဲ့စီရင်ရအင်တောင်စု404စုလူဦးရေ1241ဦးအတွက်ထောက်ပံ့ထားကြောင်းပြောပါတယ်ကြောင်မဲမျိုးနဲ့မဲဆန္ဒနဲ့အမှတ်2ရဲ့ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကကြောင်မဲမျိုးအတွင်းမှာလဲဆစ်ဆောင်တွေကိုကိုကြီးထောက်ပံ့မှုအလူခံဌာနဖွင့်ပြီးဆောင်ရွက်နေကြောင်းနဲ့လာရှိုးတီဘော့နောင်ပိန်တို့ကနေလဲပရာဟိတအဖွဲ့တွေတွားရောက်ကူညီပေးနေကြောင်းပြောပါတယ်သူကလက်ရှိဖြစ်နေတဲ့တိုက်ပွဲဟာရက်ရှည်ကြလာမယ်ဆိုရင်ရွေးကောက်ပွဲကိုထိခိုက်နိုင်ကြောင်းလဲအခုလိုပြောပါတယ
်တိုက်ပွဲပုံစံကတော့ကျွန်တော်တို့ခံမှန်းကြည့်ရတော့ရက်ကြာရတော့မတော်တော့ဘူးအဲ့ဒီရက်20ထက်ကျော်တော့ရင်ကျွန်တော်တို့ဒေတာမှာရေကောက်ပွဲဒေတာကိုအစီထိုက်လာမှာပေါ့။တဘောကတော့နေနေနေမတက်လို့ဆေးရဆေးရဖြစ်နေလို့ရေကောက်ပွဲကျင်းမှရင်တရားမျှတမှုမရှိနိုင်ဘူး။ဒါညာနဲ့အိုး2015တော့ရောမိုင်းရှိဆုံးမှာအဆိုင်ရမှုတော့ရေကောက်ပွဲဒေတာ။အဲ့ဒါကတော့ဆိုးရရတယ်ပေါ့
။လက်ရှိအခြေအနေမှာတော့ဆစ်ဆောင်တွေနေထိုင်တဲ့ကျေးရွာတွေမှာ COVID-19 ကူးစက်တာမရှိသေးတဲ့အတွက်ယောဂပြန်ပွားမှာအထူးစိုးရိမ်စရာမရှိသေးပေမဲ့ဆစ်ဆောင်ဘုံကြီးကျောင်းတွေမှာကျန်းမာရေးလမ်းညွန်ချက်တွေကိုလိုက်နာဖို့တော့အခက်အခဲရှိနေတယ်လို့ပြောပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲနဲ့ပတ်သက်ပြီးကမ်ဘရော့ဘက်ကသူတို့ရဲ့တက်စခန်းတွေကို RCSS တပ်ဖွဲ့ဝင်တွေကလာရောက်ပြစ်ခတ်တိုက်ခိုက်တာရှိကြောင်း VOA ကိုပြောဆိုထားသလို RCSS ဘက်ကလည်းကမ်ဘရော့ကထိုးစစ်ဆင်တာကြောင့်ခုခံတိုက်ခိုက်တာဖြစ်ကြောင်းပြောဆိုတာတွေရှိပါတယ်ဒေသခံပြည်သူတွေကတော့ဗုဒ္ဓဦးနေကကျမ်းမော်ကရဟတ်ရင်နဲ့ပြစ်ခတ်တိုက်ခိုက်တာရှိကြောင်းနဲ့ RCSS ကလည်းကြောင်မဲမျိုးဝင်အစိုးရတပ်ရင်းကိုလာရောက်ပြစ်ခတ်တာပြည်အောင်စုလမ်းမပေါ်မှာစစ်ရင်တန်းကိုပြစ်ခတ်တာတွေရှိကြောင်းပြောဆိုကြပါတယ်ဒီရက်ပိုင်းအတွင်းမှာတော့ကျမ်းမော်ဘက်ကစစ်အင်အားထပ်မံတိုးမြင့်လာတာကြောင့်တိုက်ပွဲတွေဆက်လက်ဖြစ်ပွားမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်